ဟုတ်ကဲ့ပြီးခဲ့တဲ့စနေနေ့ပေါ့လေစိုးရထုတ်သတင်းစာတွေမှာဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့ပေါ့လေတချို့ဟာဒီနိုင်ငံရေးပြစ်မှုတွေနဲ့မဟုတ်ဘူးနိုင်ငံရေးအကျဉ်းသားမဟုတ်ဘူးဆိုပြီးတော့သူတူးချင်းပေါ့လေဖော်ပြပြီးတော့ရှင်းလင်းထားတာတွေ့ရတယ်ခင်ဗျ AAPB ကထုတ်ပြန်တဲ့ကြေညာချက်ဟာဒီကိစ္စကိုပြန်လဲတုတ်ပြန်တာလားခင်ဗျအ
ဓိကတော့အစိုးရထုတ်ပြန်လာတဲ့ထုတ်ပြန်ချက်ကိုကျွန်တော်တို့ပြန်ပြီးတော့တုတ်ပြန်တဲ့သဘောပါအစိုးရကဒီလူတွေကဟိုအခြားအမှုတွေနဲ့ကြားရတဲ့သူတွေဖြစ်တယ်နိုင်ငံရေးအကျဉ်းသားမဟုတ်ဘူးဆိုတော့မျိုးပြောဆိုရလို့ကျွန်တော်တို့ယူဆတယ်ကျွန်တော်တို့ဒီ AAPB ရောဒီနိုင်ငံရေးအကျဉ်းသားဟောက်မဲ့အဖွဲ့ပေါ့ကျွန်တော်တို့နှစ်ဖွဲ့စလုံးကဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့တစ်ချိန်မှမတ်လုပ်နေတာရှိတယ်ကျွန်တော်တို့ဒီမှာလည်းဒီအခြေအနေတွေကိုစနစ်တကျပြုစုနေတာရှိတယ်ကျွန်တော်တို့ရဲ့ data တွေ့ရှိချက်တွေကဒီလူတွေကနိုင်ငံရေးအကျဉ်းသားဖြစ်နေကျွန်တော်တို့ခင်ဗျားမမယုံကြည်တယ်နိုင်ငံရေးရဆက်ဆက်ပြီးတော့အဖန်ခံတယ်လို့လည်းကျွန်တော်တို့အဲ့လိုသတ်မှတ်တာရှိပါတယ်ဒါကိုကြည့်ရဝင်ကျွန်တော်တို့ထပ်ပြီးတော့ထုတ်ပြန်ကြည့်နေတာပါ
ဟုတ်ကဲ့ခင်ဗျအခုလိုပုံစံမျိုးပေါ့လေအရင်ကလည်းပဲအစဉ်အဆက်ပေါ့လေဒီနိုင်ငံရေးအမှုနဲ့အပြစ်ကြတဲ့လူတွေကိုဒီပြင်ပုံမှန်တွေတက်ပြီးတော့လုတ်ခဲ့ကြတာပဲလေလုတ်ခဲ့ကြပြီးတော့ဥပမာနောက်ပိုင်းမှာပေါ့ဒီလက်ကျန်နိုင်ငံရေးအကျဉ်းသားစစ်စီရေးအဖွဲ့တွေပဲပေါ်လာပြီးတဲ့အချိန်မှာပေါ့တော့ဒီကိစ္စတော်တော်များများပြည်လဲွားလေအခုဒီအခုကြံခဲ့တဲ့20ကျော်ကဘာကြောင့်မို့ကြံနေတာလဲ
အတိအကျတော့အစိုးရဘက်နဲ့ပဲပုံပြီးတော့တက်ဆိုင်ပါတယ်ကျွန်တော်တို့ဒီတက်တဲ့နိုင်ငံရေးတော်များကိုရှင်းလာခဲ့တယ်ဒီ28ရောက်မှာတော့အစိုးရနဲ့ကျွန်တော်တို့လည်းကြားရမှာအမြင်ချင်းကတော့ညီနေလို့မရတဲ့သဘောမျိုးဖြစ်နေတယ်အစိုးရဘက်ကလည်းတကားပိတ်ထားတဲ့သဘောမျိုးဖြစ်နေပြီးတော့ကျွန်တော်တို့ကဆက်ဆွနေကိုမရဘူးလို့ဖြစ်နေတယ်ဒီ28ရောက်မှာတချို့ဟာတွေကတိုင်းနဲ့အဖွဲ့စည်းတွေပေါ့တချို့ဟာဒီ ABS တွေပေါ့နော်ကျွန်တော်တို့တက်မလို့ကလူတွေလည်းပါတယ်တချို့ကျတော့လည်းဒီစစ်တပ်ဘက်ကလူတွေလည်းပါပါတယ်မိုးပြစီရတော့လူဒီပုံကြီးလည်းပါတယ်ဒီ28ရောက်တယ်မှာဒီလူတွေကပထမပိုင်းတချို့လူတွေကဆက်ပန်းတဲ့အချိန်မှာနိုင်ငံရေးပြစ်မှုဖြစ်တယ်ဆိုတော့လည်းပါပါတယ်အဲ့နိုင်ငံရေးပြမှုပြတဲ့နေအပြင်တချို့တွေကဒီအရင်ထောက်တန်းရေးတွေကပုံမဖြစ်ကြအောင်မှုမကြည့်ကြအောင်တခြားရဲစုပ်တွေတက်တာမျိုးတွေရှိတယ်။ဒါတွေကကျွန်တော်တို့ဒီမှာဒီအရင်တော့ဖြစ်ခဲ့တဲ့ဥပမာတွေရှိတယ်။နောက်ဒီစစ်ကြောရေးမှာတို့တွေကညှိမနှိမ့်သက်တယ်လက်တက်တရားစီရင်မှုတွေမရခဲ့ဘူး။ဒါပြီးတော့ဟာမျိုးတွေပုံမမူတည်ပြီးတော့ကျွန်တော်တို့ကဒီလူတွေကိုနိုင်ငံရေးကျင်းသာဖြစ်နေကျွန်တော်တို့တတ်မှတ်တာပါ။ဒီလူတွေတော်တော်များများကအခြေခံလူခွင့်တွေချုပ်ပေါက်ခံရတယ်ဆိုလည်းကျွန်တော်တို့ယူဆကြည့်တယ
်။ခုနပြောတဲ့ထက်မှာဒီအစိုးရဘက်ကပေါ့လေတွေးနေဖို့အတွက်ကိုတကားပိတ်ထားဆိုတဲ့အပိုင်းပေါ့လေ။လွန်ခဲ့တဲ့2လ3လလောက်ကတာဝန်ရှိသူတွေနဲ့နည်းနည်းဆက်ပြီးမေးကြည့်တဲ့အခါမှာသူတို့ကနိုင်ငံရေးအကျဉ်းသားစီစီရေးအဖွဲ့ကိုမလိုအပ်တော့ဘူးဖျက်သိမ်းတော့မယ်ဆိုပြီးတော့ပြောတယ်ခင်ဗျ။အခုကဒီအဖွဲ့ကိုဖျက်သိမ်းလိုက်ပြီလားခင်ဗျ။
တရားဝင်ရတော့ဖျက်သိမ်းနိုင်လို့မရှိသေးပါဘူး။ဒါဒီဝင်ကြီးသူဝင်ကြီးဦးအောင်ပဲမဟုတ်သမရယောသူဝင်ကြီးဦးအောင်ပဲလက်ကျန်နိုင်ငံရေးကျင်းသားစီစီရေးကော်မတီရဲ့အတွေ့အမြင်တွေဖြစ်တယ်သူက RFA နဲ့ interview တခုမှာတော့ဒီကော်မတီကိုဆက်သိမ်းပြီးတော့ကော်မတီအဖြစ်တခုနဲ့အစားထိုးမယ်လို့ဟိုပြောတာကိုကျွန်တော်တို့ကြားတယ်ဆိုတော့အဲ့လိုပဲဟိုကျွန်တော်တို့ကလည်းဒီနောက်ဆုံးအစည်းအဝေးမှာပေါ့ဆိုတော့ဒီ2014ထဲမှာအဖမ်းခံရတဲ့သူတွေအတွက်ကိုလည်းကျွန်တော်တို့ဆွေးနွေးဖို့အတွက်လို့လေအဲ့ဒီအတွက်ကိုကျွန်တော်တို့တခုခုစဉ်းစားဖို့လို့တခုခုဒီနာမည်ကြောင်းတာပဲဖြစ်တယ်ပေါ့အခုကတို့လည်းသူတို့မျိုးလည်းဆွေးနွေးကြတာရှိပါတယ်
ဦးအောင်သိန်းနဲ့အင်တာဗျူးမှာတော့ပေါ့ဦးအောင်သိန်းကပြောခဲ့တာကသူကနောက်အဖွဲ့တစ်ဖွဲ့ထပ်ဖွဲ့မယ်ပေါ့လေအဲ့ဒါပြည်ထရေးဝန်ကြီးဌာနကသက်ဆိုင်လူတွေနဲ့နိုင်ငံအဖွဲ့တို့လို AAPB အဖွဲ့တွေနဲ့ပေါင်းပြီးတော့ပေါ့နောက်အဖွဲ့တစ်ဖွဲ့ဖွဲ့မယ်လို့ပြောပါတယ်ခင်ဗျာဆိုတော့အဲ့ဒီကိစ္စရောအခုထိချိန်ထိရလဲအကောင့်ထဲမပေါ်သေးဘူးလားခင်ဗျ
ာအခုချိန်ကြီးတော့အကောင့်ထဲမပေါ်သေးပါဘူးဒါပေမဲ့ကျွန်တော်တို့အခုလက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီမှာလုပ်တဲ့အတွေ့အကြုံရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နှစ်ဦးနှစ်ဖွဲ့ကြားထဲမှာအလုံးလုံးလို့ရနိုင်တဲ့ဒီသဘောတူညီမှုလေးတစ်ခုလိုပါတယ်။ဥပမာနိုင်ငံရေးအကျဉ်းသားဆိုတော့ဘယ်လိုလိုမျိုးနိုင်ငံရေးအကျဉ်းသားဖြစ်မလဲ။ဒါကအစိုးရရောလွှတ်တော်ရောဒီလူမှုခြေလူမှုဖွဲ့စည်းတွေရောနိုင်ငံရေးပါတီတွေရောပေါင်းစုံဆွေးနွေးထားတဲ့တကယ်ပုံသဘောတူညီမှုလေးရှိဖို့လိုတယ်။အဲဒီလိုရှိတဲ့အခါကျတော့ကျွန်တော်တို့ကအစည်းအဝေးထဲမှာသိတဲ့အခြေရမယ့်နည်းလမ်းတွေကိုကျွန်တော်ရှာလို့ရပါပါ။မဟုတ်ဘူးဆိုလို့ချင်းအခုအစိုးရကနိုင်ငံရေးအကျဉ်းသားဆိုတော့လက်သက်မခံတာဘူးအသိမှတ်မထားဘူး။အဲ့တော့အသိမပြုမှတော့ဘူးဆိုလို့ရှိရင်ဘလို့အခြေရအောင်ဆွေးနွေးမယ်ဆိုတဲ့ခါမှာအတော်လေးကိုခက်ခဲပါတယ
်အခုဆိုလို့ရှိရင်ပေါ့လေဥမာဒီကိုထင်ကျော်တို့လိုကစပြီးတော့ပေါ့လေနိုင်ငံရေးအကျဉ်းသားတွေကဆိုတော့တဖြည်းဖြည်းနဲ့တိုးတိုးလာတယ်ပေါ့လေအရင်ကြံတဲ့လူတွေကလည်းမရှင်းသေးဘူးအဲနောက်တိုးလာတဲ့လူတွေကရှိတယ်ဆိုတော့လေအော်ရှေ့ဆက်ပြီးတော့ဘလို့ဆောင်ရွက်နိုင်လိမ့်မယ်လို့ယူဆမိပါလေခင်ဗျအ
ဓိကတော့ပူပေါင်းဆောင်ရွက်ခြင်းနဲ့ပဲအကောင်းဆုံးအဖြေကိုရှာလို့ရမှာဖြစ်ပါတယ်ပူပေါင်းဆောင်ရွက်ခြင်းဆိုတော့ဒီအစိုးရရဲ့လူထုခြေကျူးအဖွဲ့ကြီးတွေရဲ့နိုင်ငံရေးပါတီတွေရဲ့ဒီလိုမျိုးပုံပေါ်ဆောင်ရွက်တယ်ဆိုလို့ရှိရင်တော့အဖြေရနိုင်ပါတယ်နိုင်ငံရေးကျင်းသားတပ်နာဆိုတော့ကအခြေအတွက်တပ်နာတစ်ခုရဲ့တည်းမဟုတ်ဘူးနိုင်ငံရေးကျင်းသားတပ်နာဆိုတော့ကအခြေခံလူ့ခွင့်ရေးတပ်နာအထူးသဖြင့်ဖန်ဆင်းမှုဆိုင်ရာတပ်နာတိစမြေလုံးဆိုင်ရာတပ်နာဖက်တဲ့တရားစီရင်မှုမရတဲ့တပ်နာနိုင်ငံရေးလွတ်လပ်ခွင့်တရားလွတ်လပ်ခွင့်ဒါတွေအကုန်လုံးကနိုင်ငံရေးကျင်းသားဆိုတဲ့ကောင်းဆောင်မှာအကျုံးဝင်နေပါတယ်ဆိုတော့ဒီတပ်နာကိုဖြည့်ရှင်းဖို့ဆိုလို့ရှိရင်ဒီဖန်တဲ့သူတွေပြန်ထုတ်ရေးတစ်ခုတည်းဖြည့်ရှင်းလို့မရဘူးဒီဥပမာတရားဥပဒေကသူပြောင်းလဲရမယ့်ဟာတွေဥပဒေပိုင်းဆိုင်ရာပြောင်းလဲမှုတွေလည်းအများကြီးလုပ်ရမယ် ဒီကနေ့တည်းမှာနိုင်ငံရေးလှုပ်ရှားမှုတွေတရင်လှုပ်ရှားမှုတွေဒီကပုံပြီးများလာအောင်ဘယ်လိုလုပ်မလဲဆိုတာတွေပေါ့ဆင်းလာချုပ်ပြောရင်တော့တရားဥပဒေစိုးမိုးကြီးပေါ့
ဟုတ်ကဲ့ခင်ဗျာကိုဘူကြီးအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ